အခုတပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့1990ပြည့်နှစ်ရွေးကောက်ပွဲမှာတော့က NLD ပါတီကိုကိုစားပြုပြီးတော့အရွေးခံခဲ့ကြရတဲ့ ARD တိုင်းအင်္ဂပူမြို့နယ်ကပြည်သူ့လွှတ်တော်ကိုစလဲဦးမြဝင်းနဲ့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဒေါက်တာဦးတင်ဆွေတို့ဖြစ်ကြပါတယ်။အခုအခါမှာမြန်မာနိုင်ငံတော်ဟန်းလာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီအသီးသီးကမဲဆွေစည်းရုံးမှုတွေစတင်ပြုလုပ်နေကြပြီဖြစ်ပြီးအဲ့ဒီပြင်ဆင်မှုတွေစီယုံမှုတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားပါမယ်။အဲ့တော့အခုလောလောလတ်လတ်မြန်မာနိုင်ငံမှာဒီရွေးကောက်ပွဲတွေပြင်ဆင်နေကြတာတွေနဲ့ကျွန်တော်တို့ဒီ1990ပြည့်နှစ်ဒီ88အရေးတော်ပုံနောက်ပိုင်းမှာပထမဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ဆရာတို့ရှင်းပြခဲ့ရတဲ့အခြေအနေတွေကွာခြားနေတာတွေကိုသတိပြုမိပါတယ်။ဒီတော့အဲ့ဒီတုန်းကလှုပ်ရှားခဲ့ရတဲ့ပုံစံလေးတွေဘယ်လိုပြင်ဆင်ခဲ့ရတာတွေဆိုတာကိုနည်းနည်းအများလည်းဘူးတူတာရအောင်ဦးမြဝင်းအရင်စပြီးတော့ပြောပြပါလားခင်ဗျ။
โอเคအဲ့ဒီတော့ဟိုနင်းပေါ်လေ90,990ရွေးကောက်ပွဲတော့ကမဲဘုံပေးဘုံပေးနေစနစ်ကမဲဆန္ဒလက်မှတ်ကိုအပေါက်ထဲကိုထည့်တာမျိုးမဲဘုံထဲကိုထည့်တာမျိုးမဟုတ်တော့ဘဲနဲ့သူကဟိုနင်းပေါ်ကျွန်တော်တို့ဒီဒီစိတ်တုံးထူရတယ်အခုလည်းအဲ့သဘောပဲဒါပေမဲ့ကျွန်တော်တို့1990တုန်းကတော့ရွေးကောက်ပွဲနဲ့လည်းဟိုဒီမိုကရေစီရွေးကောက်ပွဲနဲ့လည်းလုံးဝကင်းပြတ်ခဲ့တာလည်းကြာပြီနေပေါင်းများစွာပေါ့လေအထူးသဖြင့်ကဒီတသိတုံးနှိပ်ပြီးတော့ပြီးရတယ်မဲဟိုမဲပေးပုံပေးနီးကိုဟို level လူလူပါနားမလဲနားမလဲတဲ့ခါကျတော့ကျွန်တော်တို့ဟာတစ်ဖက်မှာဒီမိုကရေစီရေးအတွက်ရုပ်ကဘော online ရေးအတွက်အဲဟို campaign ပေါ့လေကျွန်တော်တို့ဒီစီယုံရေးလောက်ရသလိုတစ်ဖက်မှာကျတော့လည်းအဲ့ဒီမဲပေးပုံပေးနီးကိုလည်းဟိုသင်ကြားပေးရတယ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်ယူကဘွယ်ကိုတော့လုတ်တယ်သို့တော်လည်းပဲအဲ့ဒီယူကဘွယ်လုတ်တဲ့အခါမှာဒီမဲဆန္ဒရှင်စည်ရင်ဆိုတဲ့ကိစ္စရှိတယ်။အဲမဲဆန္ဒရှင်စီရင်ဆိုတဲ့အမှားဒီမဲယုံကြီးအတိအကျအလိုက်ကိုသူကဒီဟွာပေးတာမဟုတ်ဘူး။ကိုယ့်ဘက်ကိုလှုပ်ရတယ်။မဲဆန္ဒရှင်ကြီးရဲ့စီရင်ကိုသွားပြီးတော့အမျိုးနံပါတ်သွားပြီးကူးရတယ်။ကျွန်တော်မဲဆန္ဒနဲ့မှာမဲဆန္ဒရှင်ဦးကြီး9000လောက်ရှိတဲ့အနေမှာအဲ့ဒီဟာကိုစာမျက်နှာပေါင်းများစွာကိုလူများစွာနဲ့ကြီးဝအုပ်စုအသီးကြီးကနေတော့သွားပြီးတော့အဲ့လို3ရက်4ရက်လောက်ကူးရတယ
်။အခုအချိန်လုံးဒီမှာထဲရန်နန်းရန်တွေမှာကတ်ထားတာပြုတာမျိုးမရှိဘူးလားခင်ဗျာ။
အဲ့လိုမရှိဘူး။ကိုကတော့ကိုအဲ့လိုကူရတယ်ဆိုလိုတာကသူ့မဲဆန္ဒရှင်စီရင်ရှိရင်လည်းရှိမယ်ဒါပေမဲ့ကိုပိုင်ဇယင်းတစ်ခုရှိရမယ်ဒီတဲ့ခါမှာအဲ့ဒီမဲဆန္ဒရှင်တွေကိုလိုက်ပြီးတော့အတီးပေးရတယ်အဲ့ဒီမဲသွားပေးဖို့နဲ့ဘာညာစားတယ်ပြီးလို့လေနောက်ပြီးတော့ဟိုအောင်နိုင်ရေးသမားတွေကဘာလုပ်ရလဲဆိုရင်သူတို့ရဲ့ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဝင်ဖြေရှင်းပေးရတယ်အာနာမည်မှားနေတာတို့ဘာဖြစ်တာတို့ညာပြီးတော့စားပြရတယ်အဲ့ဒါအကုန်လုံးအဲ့တော့အဲ့ဒီဟာကိုအဲ့လောက်ကြီးမားတဲ့လေးလံတဲ့ဟိုလုပ်ငန်းတွေကိုအဲ့ဒီပါတီဝင်တွေတနည်းပြပြောဒီမုကစုလူလာတဲ့လူတွေကလူလှုပ်ရှားမှုပုံစံနဲ့အကုန်လုံးဝိုင်းလို့ရတယ်အဲ့ဒါလိုလို့ရတယ်အဲ့ဒါအတွေ့အကြုံတစ်ခု
ဟုတ်ကဲ့ဟုတ်ကဲ
့အဲ့ဒါဒါပေါ်ဆက်တာမဟုတ်တော်တော်ကြီးကိုကြီးတဲ့အမျိုးသားကြီးလှုပ်ရှားမှုအသွင်နဲ့လို့ရတယ်လှုပ်ရှားမှုကြီးဖြစ်တာ
ဟုတ်ပါတယ်အဲ့ဒီမှာတော့ယူကောက်ပွဲဆိုတာကလည်းပဲမြန်မာနိုင်ငံမှာအနှစ်90လောက်ကမကင်းကွာနေခဲ့ကြတာလူတွေကယူကောက်ပွဲဆိုတာအသေးအဆုံးလို့ဖြစ်နေကြတာပေါ့ကဲအဲ့တော့ဆရာဦးတင်ဆွေရောပြောအောင်ခင်ဗျာအခုဒီမှာမြန်မာနိုင်ငံထဲမှာလှုပ်နေကြတဲ့ပြင်ဆင်မှုတွေနဲ့အော်ကွာခြားချက်ကလေးပေါ့အခုလုံနေကြတာတွေကအားရစရာလို့တော့မြင်ရမှာပေါ့လေနော်အဲဒီတော့ကခေတ်ကတော့ဘာမှလည်းမရှိကြပဲဘူးအဲ့တော့ဆရာသဘောလေးတွေဆရာအမြင်လေးပြောပါအောင်ခင
်ဗျဟုတ်ကဲ့ခင်ဗျမှန်တယ်ဗျကျွန်တော်အခု2015တွဲစီဝေးလုံနေကြတာတွေကိုကြည့်ရင်ကျွန်တော်တော်တော်လေးအားရတယ်အားတက်တယ်နောက်တစ်ခါကျွန်တော်အလားလာဟာဒါဥတီချက်မှန်တဲ့စီကိုသွားနေတယ်လို့ဟိုကျွန်တော်မြင်ရတယ်သို့တော်လည်းပဲဟိုကျွန်တော်ကနေတိုင်းပေါ်တွင်မေဆန္ဒအနေမီကလူတွေရောပမာတပီလုံးလူလူနေရောကမနေရောညာရောကျွန်တော်ဆက်ဆက်ရှိနေတော့တိနေရတော့လူတွေကအားတက်ကြတာတွေမြင်ရတော့ကျွန်တော်ကအဲ့မှာသတိတော့ပေးနေတယ်ဘယ်တော့မှ short တွက်လို့မရဘူးဆိုတော့သတင်းစကားကတော့ဒီနေ့ပေးပြရစီတစ်ချက်နောက်တစ်ခါ1990နဲ့ထူးခြားတာက90တုန်းကဟိုကြောက်လန့်မှုတော်တော်ကြီးကြီးမားမားအောက်ကနေပြီးတော့ပြုံးစားကြီးလုပ်ခဲ့ရတယ်ညီနာတွေကလည်းနေတဲ့ကာလဖြစ်တယ်ခုတော့နိဟန်းတွေကများပြီးတော့ဒီလူမျိုးကွန်ရက်တွေကစအစုံအစုံလုံနေကြတော့ဟိုပြောင်းလာတယ်ပေါ့လေ1990တုန်းကတော့ရှင်ပြိုင်စရာကဟိုတတ်ထညာပေါ့လေမဆလာတဖြစ်လဲတပါတီတွေဖြစ်ပြီးတော့အုတ်ချုပ်နေရလဲသူတို့အစိုးရသူတို့နဲ့ပဲပြိုင်နေရတဲ့ကာလဟိုစီရင်ထိုးတယ်လို့မျိုးဖြစ်တယ်အခုကာလကတော့တမျိုးခင်ဗျကျွန်တော်ကဒါဟာနိုင်ငံရေးအရာဒီဘွားကြကြစီမံထားတဲ့ရုပ်ောက်ပေါ်ကြီးတခုဖြစ်တယ်လို့2005ကိုကျွန်တော်မြင်တယ်ဒီအလာယူထားတဲ့ပုံကိုယ်တွေကသူတို့ရဲ့အဓိကပြင်မကအနေကို ကိုကိုယ်တော်လည်းတည်တိုင်းပေါ့ရှိတော့အခင်းချင်းမတူတော့သူတို့အခုပြင်ဆင်မှုပြုဟာကအန်တရီကိုမဲမရရေးကိုသူကအဓိကထားတယ်မဲမရအောင်လို့ငငယ်ပါတီတွေကိုများတဲ့မြောက်အောင်2090လောက်လုပ်ခဲ့တယ်နေရာ30ငါတော့ရှိတယ်ခုတော့90လောက်ပဲရှိရပေါ့ဒါအဲ့ဒါတနီနောက်တစ်ခါယူပါတီတွေမများများအောင်သူတို့ပါတာပေးတဲ့ဟာတွေရှိတယ်အခုလည်းပဲရှိတယ် အခုထူလာတာကတော့နောက်ပေါက်ပါတီလို့ပြောပါဆိုပေါ့လေတက်တန်းရတော့အဲ့ဒါကိုကသူကတတိယအရေးအတွက်အပြင်တတိယနေရာလောက်ကြီးရောက်လာအောင်ဖြစ်တဲ့ပါတီတကူဖန်တီးပြီးတော့ပြုံးစားကြီးဖန်တီးထားတယ်အဲ့ဒါလည်းတစ်ခုမကဘူးနှစ်ခုသုံးခုလောက်ရှိတယ်ခင်ဗျအဲ့တော့လူတွေမှာအဲ့ဒီခက်ခဲပေါ့လေတနည်းပြရင်ဆိုင်ရတဲ့ပါတီဟာရင်ဆိုင်ရတဲ့အရာဟာတကူတော့မကတော့ဘူးဆိုတော့ချင်းချင်းပေါ့မှာဒီနေ့သွားန ကျွန်တော်ကမညံ့ညာဘူးမအားကြဘူးဟိုမကြောက်ကြတဲ့လာလာတော့ကောင်းတယ်ခင်ဗျာတို့တော့ကျွန်တော်ပြောသလိုရှော့မတွေ့ကြဘူးအချက်ကတော့တမတ်တစ်ဖြစ်ပါတယ်တို့ကဟိုခုသွားနေကြတဲ့လာလာတော့ဟိုကောင်းနေသေးတယ်တို့တော့ကျွန်တော်တို့ရက်တော်ကြံသေးတယ်ခင်ဗျာကျွန်တော်ပြောစရာတွေစောင့်ရွှေရှိပါလိမ့်မယ်။
ဟုတ်ကဲ့နောက်ပြီးတော့မက်ဆင်းနေရယူတဲ့နေရာမှာပေါ့စောစောပိုင်းတုန်းကမက်ဆင်းနေနော်အချင်းချင်းကတ်ခဲ့တဲ့အခါမှာအမှားယွင်းနေအများကြီးပဲတွေ့ခဲ့ကြတယ်ဆိုတာတည်တဲ့လူတွေပြန်ပါလို့ပါအဲတမိသားလုံးစည်ရင်းပျောက်တဲ့ဟာပျောက်ဆိုမက်ဆင်းနေအဲ့လူတွေကိုယ်ရောက်ကားတွေဖြစ်ခဲ့ကြတော့ပြင်ဆင်မှုအတွက်ကိုသူတို့အမျိုးမျိုးပဲစီစဉ်ခဲ့ရတယ်အဲဒါပြန်ခုနောက်ပြီးဆုံးနိုင် တယ်အခုအဲ့ဒါဒီလ20ရက်နေ့ကိုနောက်ဆုံးထားပြီးတော့တခြားလူတွေလည်းပဲလာပြီးတော့မှတ်ပုံတင်နိုင်တယ်လို့ကြေညာတယ်ဒါပေမဲ့လို့အဲ့ဒီတည်းမှာဒီနိုင်ငံသားမှဒီအစိုးရတာဝန်နဲ့လာပြီးတော့နေရတဲ့ပညာတော်သင်တွေတာဝန်ပေးထားတဲ့သူတွေအဲ့ဒီလူတွေကိုအဓိကထားပြီးတော့လုပ်မယ်ဆိုတော့ကြံတဲ့ကိုနီးကောင်ကနေသွားအလုလုနေကြတဲ့မြန်မာတွေတန်းနဲ့ချီပြီးရှိတယ်ဒီမြန်မာတွေစည်ရင်းပျောက်တယ်လို့ဖြစ်နေတော့ဒီရွေးကောက်ပွဲတွေကဒါမျှတမှုရှိတယ်ဆိုတဲ့စကားကိုတန်တဲ့ရောက်ဝင်စရာတစ်ခုဖြစ်လာတယ်လို့ပြောနေကြတာပေါ့လေလာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရဒီရွေးကောက်ပွဲဟာတရားမျှတမှုအပြည့်အဝရှိမယ်လို့အတင်းချင်းပြောထားတယ်ဒီတော့ဒီရွေးကောက်ပွဲကိုတရားမျှတမှုအပြည့်အဝရှိမယ်လို့ယူဆစရာရှိသလားဆိုတာဦးမြောင်ဝင်းအမြင်လေးကြားပါရစေ
ဟုတ်ကဲ့အခုနောက်ဦးမောင်ရင်ပြောတဲ့အဲ့ဒီဟာတွေကတော့ဖြစ်ပေါ်နေတဲ့အချင်းအရာတွေပေါ့လေကျွန်တော်တို့မမေ့ဖို့ကတော့ဗာလဲဆိုလို့ရှိရင်ဒီအာနာရှင်စနစ်စနစ်ရှင်စနစ်ကိုဆက်လက်ပြီးတော့ဆုပ်ကိုင်ထားရေးဆိုတဲ့ဟာနဲ့ဒီမိုကရေစီစနစ်နဲ့အဲ့နှစ်ခုရဲ့တိုက်ပွဲပေါ့အဲ့စနစ်နှစ်ခုရဲ့တိုက်ပွဲတနည်းအားမျိုးစနစ်နှစ်ခုရဲ့ရုံးကန်မှုဟာ90ရွေးကောက်ပွဲတုန်းကလည်းရှိတယ်အခုထိလည်းရှိနေတုံးပဲအဲ့ရှိနေတုံးပဲဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်မမေ့ဖို့လိုပါတယ်ဆိုတော့အခါကျတော့သူတို့ကတော့ခုနပြောလိုပေါ်ကြီးနိုင်ငံရောက်နေတဲ့လူတွေကိုလည်းပဲဟလာမဲဆန္ဒပေးရလို့ပါလို့သူအကျိုးစီးပွားအတွက်ဟလာအလားအလာမကောင်းဘူးဆိုရင်သူကတော့အဲ့ဒါလုံမှာမဟုတ်ဘူးဒါသေးကြတာပဲနောက်တစ်ခုကတော့အာခုနဥက္ကဋ္ဌမောင်ကြီးပြောသလိုပေါ်ကနိုင်ငံရောက်နေတဲ့လူတွေဟုတ်တာပေါ့ကျွန်တော်တို့ဒီလူကြီးတန်း60လောက်ရှိတဲ့ဟာနေပြီးတော့ခုစီမိုးစားပေါ်ဒီသကောင်ချင်းကောက်လိုက်တဲ့အခါကျလူကြီး50တန်း50ကျော်ကျော်လောက်ပဲရှိတယ်ဆိုတာလူကြီး10တန်းလောက်ကပြောင်းနေတာပဲအဲ့လိုပြောင်းနေတာကိုလည်းပဲသူတို့အရင်ဆိုင်ခဲ့ပါဘူးအခုမဲရွေးပွဲမှာဟလာဒီလူတွေပါဝင်ရေးပါညာဆိုတော့လေကိုအကျိုးစီးပွားကိုပေးမဲ့ဟလာဟိုအထောက်အပြုမဲ့အနေထားမရှိဘူးဆိုသူတို့ကဒီလူပဲမျက်ကွယ်ပြုထားမှာပဲအဲ့ဒီပုံစံဖြစ်ပါလေပြောဆိုတာကတော့ဟိုရွေးကောက်ပွဲဆိုတာကကဘယ်လိုအပေါ်ယံအနေနဲ့ကြည့်မယ်ဆိုရင်တော့အထောက်ခံမှုမဲအရေးအတွက်ကိုပြန်ဆိုင်မှုလို့အရေးအတွက်ပြန်ဆိုင်မှုလို့ပဲအဲ့ဒီလိုမျိုးဒီလိုမြင်ရတာပေါ့သူတို့ကလည်းအဲ့ဒီလိုဖြစ်စေခြင်းနဲ့ဒါမဲ့တကယ်တကယ်မှာကြတော့ကျွန်တော်တို့ဒီမိုကရေစီဘက်ကလူတွေကြတော့အဲ့ဒီအရေးအတွက်ဟလာဟိုပြန်ဆိုင်မှုမှာယုံကြည်ချက်ဟလာဟိုမခိုင်မာဘူးဆိုလို့ရှိရင်သစ္စာရှိမှုဆိုတဲ့အနှစ်သာရတွေမပါဘူးဆိုလို့ရှိရင်ကျွန်တော်တို့ဘက်ကလည်းအထောင်သမားဖြစ်သွားနိုင်တယ်အဲ့တော့ဟိုတစ်ဖက်မှာကြတော့ခုနပြောလို့စနစ်နှစ်ခုရဲ့ပြိုင်ပွဲမှာတိုက်ပွဲမှာပြည်သူလူထုရဲ့ပါဝင်မှုနဲ့ပြည်သူလူထုရဲ့ပါဝင်ပတ်သက်မှုတနည်းအားပြည်သူလူထုရဲ့ဟလာဟိုယုံကံမှုကိုဟိုအလေးထားပြီးဇောင်းမပေးဘူးဆိုလို့ရှိရင်ကျွန်တော်တို့ဘက်ကအရေးအတွက်အရာရောအနှစ်သာရအရာရောကျွန်တော်ဘက်ကမဖော်ဆောင်နိုင်ပဲဖြစ်နေမှာအဲ့ဒီဘောမျိုးကိုကျွန်တော်အခုတွေ့နေရတယ်လေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာဦးတင်ဆိုရောခင်ဗျာဒီ free and fair တရားမျှတမှုရှိတဲ့လွတ်လပ်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဘယ်လိုများမြင်ထားပါလဲ
ဟုတ်ကဲ့ခုဟိုကော်မရှင်ကနေပြီးတော့ဒီ EU ရော Qatar Foundation ရောအပါအဝင်ပေါ့ဒီရုပ်ကွယ်လေးလာစောင့်ကြည့်ရေးတွေကိုMOU ထိုးပြီးခွင့်ပြုလိုက်တယ်အဲယူကပွဲကြီးဖြစ်တော့ကဘဝမှာရှိရနေမှာတော့ညစ်စရာအကြောင်းတိတ်မရှိဘူးလို့ကျွန်တော်မြင်တယ်ခင်ဗျအဲ့တော့ဘဝမှာရှိရမတိုင်ခင်နဲ့ဘဝမှာရှိရနောက်မှာတော့သိကြပေါ့ညစ်မယ်လို့ကျွန်တော်တို့တွေ့လို့ရ တော့ခုတည်းကမြင်ထားတာကခုနကျွန်တော်စဆွေးနေတယ်လို့မဲစင်းပေါ့ထောက်ဖို့ကိုယ်တည်းကမဲစင်းပြဿနာအဲ့လိုကိုမရှိဘူးတော့ခက်တဲ့အထက်ကခုနဦးမြဝင်ပြောသလိုလူစီဝေးမှုတွေကကျွန်တော်ဟိုနေရောညာရောဘလာစားုံနဲ့လိုက်ကူးရတဲ့ခက်အဲ့အဲ့တော့အတန်ချက်ဆက်နေညာကြီးကအော်တယ်ဗျာကျွန်တော်90ခုနှစ်တော့ဟိုကတ်တာလည်းဟိုနီးတာတော့ဟိုဆော်ရွက်ကတ်တာတော့ရှိတော့ပေါ့လေအခုတော့အဲ့နီးပညာတွေရောဟိုဟိုလူရရရောတိုးလာရတဲ့နဲ့မဲစင်းကိုဟလာအဲ့ဒီလိုပေါ့လေကြပြက်ကချော်ဖြောင်းလောက်တာကတော့တမင်တကာလှုပ်ချက်ဖြစ်တယ်ဒါကနှုတ်မှာရှိရမနိုင်ရင်လှုပ်ချက်ပေါ့လေအဲ့အလားတူပဲခုနဟိုပြပရောက်တဲ့နိုင်ငံသားတွေလှမ်းပြောကြတယ်ဟာကျွန်တော်တို့လုံးလုံးနေကြဗျာအဲမဲလေးပြေးချင်းနဲ့တိုင်းရောက်တော့ဖြစ်တယ်ညာဖြစ်တယ်ဆိုအဲ့လိုရေတော့ကတန်းကန်းတန်းရှိတယ်တနည်းအားဖြင့်လာမယူကောက်ပွဲရက်လာမှာလူတန်းကျော်ရဲ့မဲဆန္ဒမပါတဲ့အနေထားမျိုးပေါ့ပမာပြည်ရဲ့ဆိုလို့ရှိမယ်လို့မပြောတာ
ဒီတိုင်းနိုင်ငံတစ်ခုတည်းတော့မှာမြန်မာလူသမားတွေနော်ရွှေပြောင်းလူသမားတွေပါတယ်3တန်းကျော်4တန်းလောက်ရှိတယ်လို့ကျွန်တော်တို့ကြားတာပါလေနော်တခြားနိုင်ငံတွေမှာပါဆိုခုနကဦးမြဝင်းပြော10တန်းလောက်ပျောက်နေတယ်ဆိုတာဒီလူတွေကဒီပြည်ပရောက်နေကြတဲ့လူတွေပေါ့ဗျာ
ဟုတ်ကဲ့
နောက်တစ်ခုကအခုမဲစီဦးရဲ့အခါမှာမြို့ပေါ်ကြီးကြည့်ရင်တော့ခုနကျွန်တော်ပထမဆွေးနွေးသလိုအားရစရာကောင်းတယ်အားတက်စရာကောင်းပြီမလို့ဒီအခြေခံကိုဟလာစစ်သားလို့ပေါ့လေအားနေတဲ့နေရာကိုဝင်တိုက်တဲ့အဲဟိုစစ်ရဲ့ပြူဟာရတိုးနေတဲ့တောင်ပေါ်နဲ့အဲတောင်ပေါ်ဒေသတွေပေါ့ဒီကူသူတို့ကပြတ်မှတ်ထားတယ်တကယ်ပဲအာနာယူခဲ့တဲ့ဒီခိုင်ပြောကအဲ့လိုဟိုပြတ်မှတ်ထားပြီးတော့စီးယုံနေတယ်ဟလာကျွန်တော်နေဆိုလဲကျွန်တော်နေပလဲမြို့ပေါ်တော့မလို့ရဘူးပလဲတောင်ပေါ်ပိုင်းဆိုရင်သူကပေးတာကန်တာဟိုခိုင်တာကျွေးတာလှူတာတွေနဲ့လှုပ်တယ်ခင်ဗျအခုတော့အောင်ဆန်းစုကြည်ကရပြည်နယ်သွားနေတာဒါအမှန်တန်ဟိုပြွာကြတဲ့ခရီးစဉ်တစ်ခုလို့မြင်တယ်ဘာကြောင့်လို့ဆိုတော့တရားပြည်နယ်ကိုဟိုတန်ခိုင်ကဝင်ကြီးတွေတကယ်ဝင်ကြီးမှတည်တည်ဝင်ကြီးမဟုတ်ဘူးပြည်တော်စုဝင်ကြီးတောင်မဟုတ်ဘူးပြည်တော်စုအထက်ကသမ္မတရုံးဝင်ကြီးတွေကသွားပြိုင်ပါခင်ဗျဆိုတော့ကြည့်လိုက်ရင်ဒါဟာဘာကြောင့်လဲတရားပြည်နယ်မှာမြို့နယ်မှာဟိုခုနှစ်ခုရှိတယ်ဟိုအမျိုးသားလွတ်တော်ကွာ17နေရာရှိတယ်ကျန်တာတွေမပြောနဲ့အဲ့ဒီထက်ကိုသွားပြိုင်တော့ဘာနဲ့တူလဲဆိုတော့ဒါဟာပြွာကြကြတနည်းအားဖြင့်ဟိုအကွက်ချပြီးလုပ်တဲ့ဟာပေါ့ဒီဒါကြောင့်လည်းတော့ဆုံးကြည့်စုကြည့်တွားတာအဲ့တော့ဒီတောနယ်တွေကလူတွေကအဲ့ဒါလူတောင်ပေါ်ဒေသလူတွေအတမရိုးစင်းပြီးတနည်းပြခရရင်ပြောပေါ့နော်ကတော့ပါဟိုအတော့ဒီဟာကိုအသုံးချတယ်တော့တောနယ်မှာဆိုရင်တကြီးပြီးရင်ပြီးတယ်ခင်ဗျအဲ့တော့တကြီးကိုတောသူတောင်သားဆိုတော့တိတိတန်ပြန်လူမိတနတ်တက်လက်ပေးလိုက်ရင်အဲ့ဒီရောမိသေးရောအဲကျွန်တော်နေရာရေးသလိုပေါ့လေဟိုစွာတဲ့တကြီးဆိုရင် 0.2 ပေးလိုက်ရင်မိရောရောသိတယ်ခင်ဗျကျွန်တော်ပလဲနေကြတော့တမျိုးပြတရွာတွေတော့ဖုန်ကြီးကိုဆယ်သိန်းပေးတယ်လူလာမုံတော့ပေးတာအဲ့တော့အဲ့ဒါလေအေးဆင်းလေးလို့သူတို့တွေ့ပုံရတနည်းအားဖြင့်ကျွန်တော်တို့သတိထားရမှာကအဲ့ဒီလိုဒေတာတွေကိုအာရုံစိုက်ပြီးစေဝေးမှုတွေကသွားတင်နေခုတော့ဆမ်စုကြီးသွားနေလို့သွားတာကောင်းတယ်အဲ့တော့အဲ့ဒါတွေမပေါ်သိမ်းဘူးပေါ့လေအဲ့ဒါဒါ2000အဲဟိုနော်မရှိရမတန်ခင်အခက်ခဲထင်းကျင်းတဲ့ကတချို့ပဲခဲ့ဖြစ်ပါသေးတယ်အဲ့နောက်မှလည်းလာလေဦးမယ်ခင်ဗျဟုတ
်ကဲ့အဲ့ဒီ1990ပြည့်နှစ်ရွေးကောက်ပွဲပဲကျွန်တော်ပြန်ကောက်ပါအောင်မယ်ဒီ2010ရွေးကောက်ပွဲမှာတော့ဒီမဲလိန်နဲ့မဲခိုးရယ်ဆိုတော့ပြောတဲ့အဆိုတန်နေအပြစ်တင်တာနေကြားခဲ့ရတယ်အဲ့တော့1990ပြည့်နှစ်ရွေးကောက်ပွဲမှာတော့မဲယုံနေမှာမဲရည်တွေ့တရတဲ့အခါကျတော့ဘယ်လိုများအစီအစဉ်တွေလှုပ်ပြီးတော့ဒီလိုကိစ္စမျိုးကိုထိန်းခဲ့ကြလဲဆိုတာဥမြဝင်းမှတ်မိရင်ပြောပါအောင်ခင်ဗျ
1990တုန်းကတော့လူလူပါဝင်မှုကလည်းပဲအမှန်တန်အားကြီးတယ်တနည်းပြောရင်ဇာတင်ပြောသလိုပဲဟိုလူတွေကကြောက်ကြောက်နေဆိုတော့ဟုတ်တယ်တစ်ဖက်ကကြောက်ကြောက်နေလည်းဖြစ်တယ်ဒါပေမဲ့တစ်ဖက်ကကြတဲ့အခါကျတော့ရစ်ဆက်ရှိအရေးတော်ပုံဖြစ်ခဲ့တာကလည်းမကြသေးဘူးဆိုတဲ့အခါကျတော့လူလူရဲ့နိုးကြမှုကတော်တော်မြင့်လာတော့အဲ့လိုဆိုတဲ့အခါကျတဲ့အခါလူလူအမြင်နဲ့စောင့်ကြည့်နေအဲ့တော့မဲယုံနေမှာမဲရည်တွေ့တဲ့အခါမှာအသေးစိတ်ကိုဟိုအနီးကပ်ပြီးကြည့်တယ်တော်နေဒီမှာတော့ဒီလောက်ဟိုဥစားမဟုတ်ဘူးလေဒါပေမဲ့ခုနပြောလို့မဲရသိတ်ကွာနေတဲ့အခါကျတော့ဘယ်လိုမှလုပ်လို့မရဘူးအဲဒါပေမဲ့မြို့ငယ်လေးတွေနဲ့ဟလာတိုက်ငယ်လိုမျိုးတွေမှာမြို့နယ်လိုမျိုးတွေမှာကြားတဲ့အခါကျတော့ဟိုဒီရက်ကွက်ကလူတွေကအကုန်လုံးထွက်လာပြီးတော့ဟောပြီးတဲ့အခါကျတော့အာမဒီမဲမပယ်သိမ်းဘူးဟိုမဲမပယ်သိမ်းဘူးဆက်ပြီးတော့အကုန်လုံးကိုသူမျက်စိတောက်တောက်ကြည့်ပြီးတော့လုပ်တဲ့အခါကျတော့ဟိုလူလူပံဝမတ်သက်မှုကအဲ့ဒီပုံမှာလွှမ်းမိုးမှုရှိတယ်။ဟိုမဲကိုရေတွက်တဲ့အခါမှာဥမာဆိုတော့ဒီမဲဟာဟလာပယ်မဲဖြစ်စဉ်နဲ့မဖြစ်သိမ်းဘူးကဆက်ပြီးတော့အကုန်လုံးကိုဒီလူလူကဟိုတောက်တောက်ပြီးကြည့်တဲ့အခါကျတော့တော်တော်များများအားဖြင့်ပြောလို့ရှိရင်ကိုယ့်ဘက်ကဟိုဆုံးမိကြပြီရှိတယ်ဆိုတဲ့သဘောကိုကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့။အဲနောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒီကျွန်တော်တို့ဆရာတို့နှစ်ယောက်စလုံးက NLD ပါတီအတွက်အရွေးခံခဲ့ကြရတဲ့ပုံစံတွေလည်းဖြစ်ပါတယ်။ဒါတော့အခုဒီလာမယ့်ရွေးကောက်ပွဲအတွက်မှာ NLD ပါတီအပေါ်မှာတချို့ပြည်သူတွေကလာအားမလို့အားမရနဲ့ဟိုအပြစ်တင်တာဝေဖန်တာတွေကျွန်တော်တို့ကြားနေရပါတယ်။ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့အရေးကိုဟလာသေးသေးချာချာ လုံးလုံးခက်ခဲလုံမပေးဘူးအဲ့တော့တိုင်းသားနေမြေတွေမှာတော့ NLD ကရမှာမဟုတ်ဘူးလို့ပြောတာတွေအဲ့နောက်ပြီးတော့ဒီရခိုင်ပြည်နယ်ကိစ္စနေပတ်သက်ပြီးဒီ NLD ပါတီကတိတိယောက်ယောက်ဘာမှပြောတာဆိုတာမရှိဘူးဆိုပြီးတော့ NLD ကိုအပြစ်တင်တာတွေအဲ့ဒီလို NLD အပေါ်မှာပြောဆိုဝေဖန်နေကြတာတွေနဲ့ပတ်သက်လို့ဆရာတို့ဘယ်လိုများသဘောရလဲဆိုတာကြားပြစို့ခင်ဗျဥတင်စုပြောပါလား
ဟုတ်ကဲ့ခင်ဗျာပြာမန်ဖြစ်နေတဲ့သတင်းတွေလို့ပြောရမှာပေါ့ပြောရမှာပေါ့လေ NLD ကိုသူအာမေရမှုတွေဝေဖန်မှုတွေရှိပါတယ်အဲဒါကလည်းဟိုဖြစ်တဲ့အရာတို့ကျွန်တော်လက်ခံပါတယ်ခင်ဗျာသို့သော်လည်းပဲအဲတချို့အချက်လက်တွေကတော့တော်တော်လွဲမှားပြီးတော့သွတ်ဆွဲခံရတဲ့အနေအထားရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ပထမဟိုတိုင်းရင်းသားကိစ္စကြည့်လို့ရှိရင်တိုင်းရင်းသားအတွက် NLD ကလုတ်ပေးတာမရှိဘူးတဘုတ်နဲတယ်ဆိုတဲ့အကြောင်းပါအဲဒီတိုင်းရင်းသားနဲ့ဒီ NLD ဆက်ဆံရေးဟိုကြည့်ကြည့်ရလာသွေးစည်းညီညွတ်ရေးဆိုတာအပြန်လည်းသဘောရှိတယ်ခင်ဗျအဲ့တော့ဘယ်တိုင်းရင်းသားနေပြီမှာဆို1990ကိုကြီးလိုက်လို့ရှိရင်တိုင်းရင်းသားလူမျိုးတွေပဲနိုင်တာပဲတော်အောင်ဆောင်စုကြည်စိုးကြီးလည်းပြောပါလေ2015လည်းအဲ့တိုင်းလာမှာပဲလို့ပြောတယ်ဆိုတော့အဲ့ဒီနေရာလို့ဟိုသူတို့နိုင်တဲ့အတွက်က NLD ကလည်းဘာမှဟိုဒီဟိုစိတ်မကောင်းဖြစ်စရာမရှိဘူးလို့ခုလည်းလာမှာပါပဲနော်နောက်တစ်ခုကကျွန်တော်ရဲ့ COV စကားပြောချင်တာကတော့အဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလူမျိုးချင်းတူရင်တော့ NLD ကကိုယ်တိုင်ကိုမပေးသင့်နဲ့ဒါဟာဓမ္မအမျိုးသားရေးရရောနိုင်ငံတော်တစ်ခုလုံးနဲ့ပတ်သက်ရောဟာလာနိုင်ငံရေးအတိတ်ပဲရှိတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကရခိုင်ပြောနောက်တစ်ခါရခိုင်ရင်ကချင်းလည်းပါလိမ့်တယ်ခင်ဗျာအဲ့တော့ကျွန်တော်တို့တော့အောင်ဆောင်စုကြည်လွတ်ပြီးမိသားစုခင်ဗျာဟိုလာတော့ငါဟိုကျွန်တော်လည်းရှိပါတယ်ကျွန်တော်လည်းအခါကြားတဲ့အထက်မှာပါတော့ဒီတော့ငါတို့ကြီးဟာဒီ process ဘာမှအကြောင်းသားတွေကိုစကားပြောပြီးမှကျွန်တော်အဲ့အကြောင်းမှတောင်းခံရှိတော့ကျွန်တော်ကိုပဲအားလုံးကိုစားသဘောမျိုးသူပြောသွားတာရှိတယ်ခင်ဗျာအာကျမကိုကျမလာတာကိုဟိုကချင်းတွေကမကျေနပ်ဘူးခဏပြကျင်တယ်ပြောတယ်အာတခုလာပါသေးကျမတွေ့ကျင်တယ်ဘာလို့လဲဆိုတော့အမြင်တူတာတွေကိုနည်းနည်းချင်းလိုက်ရှင်းလို့ရှိရင်ဒါပြေလည်သွားကြတာပဲကျွန်တော်မတွေ့ကျင်ပါတယ်လို့အားလုံးကိုစားကျွန်တော်ပြောသွားတယ်အခုလည်းပဲဒီကချင်းပဲဖြစ်ဖြစ်ခိုင်မဲ့ဖြစ်ပေါ့လေမကျေနပ်မှုရှိရင်တွေ့ဆုံဆွေးနွေးဒီရင်းနှီးနဲ့ဖြည့်ဆည်းလို့ရတာတွေရှိတယ်အခုပမာပြီမှာအဲ့နှစ်ခုလုံးဟာဖြစ်ရှင်းကွန်းအခုမပါသေးတဲ့အချက်ကြီးနှစ်ခုဖြစ်တယ်ခင်ဗျာဒါကြောင့်အမြင်မှားခံနေရတယ်လို့ကျွန်တော်ယူဆပါတယ်အခုက energy မှာပြောစရာကတော့ဟိုတိတဲ့တိုင်းပဲဒီ you got the goals လေဒီ goals လေဖြစ်ခွင့်ယူတဲ့နေရာမှာလည်းပြဿနာရှိတယ်ခင်ဗျာဒါက1990တော့လည်းရှိခဲ့တယ်အာ2012တော့တော့သိမိကြအောင်ပေါ့ရှိအဲ့တော့ရှိတာလည်းသဘာဝကျတယ်လို့ရှိတဲ့အတွက်ကျွန်တော်မြင်တာကတော့ဒါလို့ဗျအဲဒီမှာလည်းပြောစရာတွေရှိတာကျွန်တော်လက်ခံတယ်ဟိုပြောတယ်နေပြောတာပြောပါတိုးတော်လည်းပဲဒီမိုကရေစီမှာဘယ်သူမှနေရာတာဝန်ရသက်မှမမြဲဘူးတနည်းအားဖြင့်ဒီကနေ့နေရာတာဝန်ရှိတဲ့လူတွေဟာအတော်ဆုံးလူတွေလို့ပြောရင်အဲ့ဒါမှမဟုတ်နေရာအပေးမခံရတဲ့လူတွေဟာညံ့လို့လို့ပြောတာလဲမှားတယ်လို့ကျွန်တော်ယူဆရှိပါတယ်ဒါကြောင့်အန်ဒီဟာဟိုတိတ်ကြီးရဲ့ပါတီကြီးကနေလုံနေရတော့ကဟိုဆောင်ရွက်နေရတော့ပြောစရာဆိုစရာတွေရှိမယ်ပြောစရာဆိုစရာတွေကိုအပြုတ်ပြီးတော့ပိုကောက်အောင်ပြင်တဲ့ပါတီလို့လည်းကျွန်တော်ယုံကြည်တဲ့အတွက်တကယ်လို့များ energy ပေါ်မှာအဲ့လိုမျိုးငင်းသားတွေရှိလို့ရှိရင်ဟာလာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖြေချတဲ့နည်းနည်းနဲ့လုပ်ပါ energy ကိုနိုင်ကလည်းဓမ္မဥစည်းပြောင်းလဲဖြစ်စဉ်အရာရည်ချက်မှုလို့ပိုပြတ်တဲ့နေတော့ပြတ်လာနိုင်ရင်လုံနိုင်နိုင်တော့ပိုကောက်လို့ကျွန်တော်ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကဲကျွန်တော်တို့အခုအချိန်ကလေးနည်းနေပါပြီခင်ဗျအဲ့တော့ဥမြဝင်းဤကုန်းချုပ်အနေနဲ့ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီရှုမြင်သုံးသပ်ချက်တွေပြင်ဆင်မှုတွေရောနောက်ဒီလာမယ့်ဒီနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုရှုမြင်မိလဲဆိုတာကြားပြစီလားဗျာ
ဟုတ်ကဲ့အာကျွန်တော်ခုနပြောခဲ့ပါတယ်ရွေးကောက်ပွဲဆိုတာအပေါ်ယံအဖြစ်ကြည့်မယ်ဆိုရင်ထောက်ခံမှုအရေးအတွက်ကိုရှင်ပြိုင်တဲ့ပွဲလို့သာမန်အဖြစ်အဲ့လိုပဲမြင်ရမယ်ဒါပေမဲ့အခုလက်ရှိအနေအထားမှာစနစ်တစ်ခုရဲ့ပြိုင်ပွဲဟာမပြီးပြတ်သေးဘူးဆက်လက်ပြီးတော့ရုံးကန်တိုက်ပွဲဝင်နေကြတုံးဆိုတဲ့အခါကျတော့ဒါဟာအနှစ်သာရသဘောလဲပါတယ်ဒီအနှစ်သာရသဘောလဲပါတယ်အဲ့ဒီဟာကိုမချုံမုံမိလို့ရှိရင်တော့အခက်အခဲရှိပါတယ်နောက်တစ်ခုကတော့ဟိုအရင်တော့ပြောခဲ့ကြတာရှိတယ်ပေါ့ဗျာဒါကဟိုတနည်းအားပြောရင်လည်းဟိုဘယ်လိုခေါ်မလဲဟိုချင်းမွန်ချေကြောက်ဆိုတဲ့သဘောမျိုးလို့ပေါ့ဟိုဘာလဲခွေးမိဖြစ်ပြိုင်လဲနိုင်မှာပဲဘာညာစားစီမင်းဟိုတော့ပြောခဲ့တယ်လေအဲဒါကူးတယ်ကဘုံကလည်းပြောတယ်အခုလဲဒီအတန်ရှိရင်လည်းရှိအောင်ပဲပေါ့ဆိုရကတော့အနှစ်သာရသဘောကို လာဟိုမချုံငုံမိလို့ရှင်တနည်းအားဖြင့်ဒီမိုကရေစီဆိုတာ for the people by the people and of the people ပေါ့လေအဲ့ဒီလိုဟာမျိုးကိုလာလူလူလှုပ်ရှားမှုတနည်းအားဖြင့်လူလူပါဝင်မှုကိုဟိုဟိုအလေးနဲ့မထားဘူးဆိုလို့ရှိရင်အခုနပြောလို့အာပုဂ္ဂိုလ်ကြီးကိုယ်ကွယ်မှုကိုအစွန်းရောက်ဟိုအားပေးသလိုဖြစ်ပြီးတဲ့ခါကျတော့ဒီပြည်သူလူထုရဲ့ရုန်းကန်မှုကြိုးပမ်းမှုခုနကျွန်တော်ပြောခဲ့တယ်လေ60ရွေးကောက်ပွဲတုန်းကဒီလိုပဲအကုန်လုံးကဝိုင်းဝန်းပြီးတော့လှုပ်ခဲ့ကြဒီလိုနဲ့အဲ့လိုအနိုင်ရခဲ့ရတာအဲ့ဒီခါကျတော့အဲ့ဒီဟာကိုပြည်သူလူထုရဲ့ရုန်းကန်မှုကိုဟလာဟိုစော်ကားရရောက်သလိုသွားဖြစ်နိုင်တယ်အဲ့ကြောင့်မို့လို့အဲ့လိုမဟုတ်အခုနပြောလို့အရေးတွက်ကြီးပဲအရေးတွက်ပြိုင်ပွဲဆိုတာကိုပဲဦးစားပေးလိုက်လို့ရှိရင်တနည်းအားဖြင့်ပြောရင်ထောင်သမားစိတ်တက်ကိုအားပေးရရောက်သွားမယ်အဲ့တော့အခုလက်ရှိရှိနေတဲ့အနေအထားမှာဆရာတင်ပြောသလိုပဲတချို့ပြဿနာတွေရှိတယ်အဲ့ဒီဟာကကိုယ်အတွင်းအားပေါ့လေကိုယ့်ရဲ့အတွင်းမှာရှိတဲ့စီဝင်းအင်အားကိုယောပါးစီတယ်အဲ့ဒါကလည်းခုနကပြောလို့အရေးအတွက်ပြဿနာပေါ့လို့နိုင်တာတို့ရှုံးတာတို့ဆိုတဲ့ကိစ္စမှာလာပြီးရိုက်ခတ်နိုင်တယ်အဲ့ကြောင့်မလို့အဖက်ဖက်ကနေပြီးတော့ကြည့်ပြီးတော့အနှစ်သာရသဘောကိုအလေးထားပြီးတော့အလုပ်လုပ်မှသာလျှင်ခုနကပြောလို့အနိုင်ရခြင်းဟာအနေသာရအရာအနိုင်ရခြင်းတနည်းပြောရင်စနေနေ့ကတိုက်ပွဲမှာကိုယ့်ဘက်ကခိုင်ခိုင်မာမာရှိတဲ့သစ္စာရှိမှုကိုပြသနိုင်ခြင်းလို့အဲ့လိုမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆရာဦးတင်ဆိုရောညီကုန်းချုပ်အနေနဲ့တူတူတူကလေးဟိုမှတ်ချက်ပေးပါဦးလားခင်ဗျာ
။ဟုတ်ကဲ့။တော့အောင်ဆုံးသိကြီးကပြည်နယ်မှာပြောတဲ့တရားရခိုင်နှုန်းကျမတို့နိုင်မှာဖြစ်မယ်ဆိုတဲ့စကားဟာအမှန်တမ်းပြေးပါတယ်လို့ကျွန်တော်ယူဆတယ်။ဒီငါတဲ့မဲစီယိုရေမှု NLD စီယိုမှုတွေကိုကျွန်တော်အကြံပြုနေတာကတော့ကိုပါတီဘက်ကနေအမြဲတမ်းရက်ခံပြီးတော့နေတဲ့ပြောတဲ့လုပ်တဲ့စီယိုရေမှုဟာအတော်ဆုံးစီယိုမှုဖြစ်တယ်လို့ကျွန်တော်ပြောတယ်အခုလည်းပဲကိုပါတီအနိုင်ရရေးဟန်တရားရခိုင်နှုန်းဆိုတဲ့ပြောလိုက်တဲ့ခေါင်းဆောင်ဟာအတားမအတော်ဆုံးခေါင်းဆောင်ဖြစ်တယ်အဲ့တော့အဲ့ဒီလိုခေါင်းဆောင်ပြောတာအတိုင်းပဲလိုက်ပါပြီးဆောင်ရွက်ပြီးတော့တရားရခိုင်နှုန်း NLD အနိုင်ရအောင်ဒီမဲ့မဲဆန္ဒရှင်တွေဟာအမျိုးမြင်ကြီးဆုံးနိုင်ငံသားတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဒါမှသာလျှင်ကျွန်တော်လူရအကိုတွားနိုင်မယ်။လူရအကိုတွားနိုင်နေမှာပိုကြောင့်ဆံပြုတ်လို့လူလိုက်ရလို့တော့ပရိသတ်ပင်ချက်ချင်းပေါက်တယ်လို့ပေါက်ဘူးဆိုလို့2015နိုင်ယုံနယ်လည်းပဲကျွန်တော်တို့ဟာဒီမိုကရေစီပရိသတ်ပင်ပေါက်မှာမဟုတ်သေးဘူး။ရုပ်ကဖွဲ့စည်းပုံပြင်ဆင်နိုင်ဖို့လည်းချက်ချင်းဖြစ်နိုင်မှာမဟုတ်သေးဘူး။ဖြစ်နိုင်ရေးကိုပို့ပြီးတော့နီးကပ်သွားအောင်ဖြစ်နိုင်လာအောင်ယူကပွဲရလက်ဖြစ်အောင်ဒါဖြစ်မှသာလေဒါတွေကဖြစ်လာမှဖြစ်တဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုတွေလည်းပဲဟာအမျိုးမျိုးအကြီးဆုံးမဲဆန္ဒရှင်တွေဖြစ်ကြပါလို့ကျွန်တော်ဆုတောင်းဆန္ဒပြုပါရခင်ဗျာ
။ကောင်းပါပြီခင်ဗျာ။ကျွန်တော်ဒီမှတ်ချက်တင်တဲ့ပဲဒီစကဝိုင်းကိုညီကုန်းချုပ်ပြစေအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့1990ပြည့်နှစ်ယူကပွဲမှာတော့က NLD ပါတီအတွက်အနိုင်ရလာခဲ့ကြတဲ့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာဦးတင်ဆွေနဲ့ ARD တိုင်းအင်္ဂပူမြို့နယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးမြဝင်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေ။သောတာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ။